ညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂုတ်လ23ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်ကျမကတော့စုမြတ်မော်ပါမြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ဆွေးနွေးဖို့ပဲဖြစ်ဖြစ်ရင်ဆိုင်ဖို့ပဲဖြစ်ဖြစ်အဆင်သင့်ပဲလို့ပြောကြားလိုက်ပါတယ်အမေဇုန်တတော်ကြီးမိလောက်နေတာကိုအရေးတကြီးကိစ္စအဖြစ်ဆွေးနွေးဖို့ပြင်သစ်သမ္မတပြောတာကိုဘရာဇီးလ်သမ္မတကဝေဖန်ပါတယ်အခုလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းနဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းမြောင်းကျေးရွာရဲ့အရှိတ်တောင်ဖြူတောင်ဘက်မှာတော့ဒီကနေ့မနက်ပိုင်းကနေစလို့မြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်
။မနက်7:00လောက်ကတော့ပန်းမြောင်းဆက်ဘက်မှာဖြစ်တယ်။ရဟန်းအသိနဲ့လာပြစ်တာရှိတယ်။ဒီဖြစ်တဲ့နေရာ
ပန်းမြောင်းဒေသခံပြောပြပေးသွားတာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ဒီလိုမျိုးမြန်မာနိုင်ငံကတိုင်းရင်းသားဒေသတွေကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအကြောင်းကုလအချက်လက်ရှာဖွေရေးအဖွဲ့ဝင်ကို VOA ကဆက်သွယ်မေးမြန်းချက်နဲ့အတူလာမယ့်စနေနေ့ပြင်သစ်နိုင်ငံမှာလုပ်မယ့် G7 ထိပ်သီးအစည်းအဝေးမှာထိပ်သီးခေါင်းဆောင်တွေဘလို့အကြောင်းအရာမျိုးတွေကိုဦးစားပေးဆွေးနွေးကြဖို့ရှိတယ်လဲဆိုတဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးကြပါလိမ့်မယ်ရှင်
မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ဆွေးနွေးဖို့ပဲဖြစ်ဖြစ်ရင်ဆိုင်ဖို့ပဲဖြစ်ဖြစ်အသင့်ရှိနေတယ်လို့ဒီကနေ့ပြောကြားလိုက်ပြီးရှင်မတိုးနိုင်ဖြစ်နေတဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေအပေါ်အမေရိကန်အစိုးရရဲ့ချင်းကပ်ပုံပြောင်းဖို့အချိန်လုံးလုံးလောက်လောက်ပေးထားပြီလို့တတိပေးလိုက်ပါတယ်မြောက်ကိုရီးယားပေါ်အမေရိကန်ကအရေးယူတန်ခတ်မှုတွေထပ်လုပ်မယ်ဆိုရင်တော့တွက်ချက်မှုအမှားဖြစ်သွားလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှာဖော်ပြခဲ့တာပါအမေရိကန်ဘက်ကနားလည်သဘောပေါက်အောင်လုံလောက်တဲ့ရှင်းပြမှုတွေလုပ်ခဲ့တယ်လို့အစွမ်းကုန်စိတ်ရှည်အချိန်ပေးခဲ့ပြီးပြီလို့လည်းရီယောဟောင်ကဆိုပြီးတော့ဆွေးနွေးဖို့ရောရင်ဆိုင်ဖို့ပါအသင့်ပဲလို့ပြောကြားခဲ့တာပါအခုလိုပြောကြားတဲ့အတွက်မြောက်ကိုရီးယားနျူကလ িয়ার အရေးဆွေးနွေးမှုတွေပြန်ဆနိုင်မှာမဟုတ်သေးဘူးဆိုတဲ့လက္ခဏာတွေပြသနေပါတယ်အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလေ့ကျင့်မှုပြီးတာနဲ့ဆွေးနွေးညှိနှိုင်းမှုတွေပြန်ဆပြီးမစ်ဆော့တုံးစမ်းသပ်မှုတွေရပ်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကသူ့စီကိုရေးသားပေးပို့တဲ့စာထဲမှာကတိပြုထားတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားထားတာပါစစ်ရေးလေ့ကျင့်မှုတွေဟာအင်္ဂါနေ့ကပြီးဆုံးသွားပြီမဲ့မြောက်ကိုရီးယားဘက်ကမကျေမနပ်မှုတွေကိုသာပြသခဲ့ပါတယ်မြောက်ကိုရီးယားအပေါ်အပြင်းထန်ဆုံးတန်ခတ်မှုတွေဆက်ထားမယ်လို့ပြောကြားခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကိုလည်းမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးကဝေဖန်ပါတယ်ပွန်ပေယိုဟာလက်ရှိအမေရိကန်နိုင်ငံသားရေးမူဝါဒထက်သူ့ရဲ့နိုင်ငံရေးညီမှန်းချက်တွေတက်တာပိုအာယုံဆိုင်နေတယ်လို့ရီယွန်ဟိုကပြောကြားပါတယ်မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးမှုတွေရှေ့ဆက်နိုင်ဖို့အတွက်အမေရိကန်ဘက်ကတန်ခတ်မှုတွေကိုလျှော့ပေါ့ပြီးလုံခြုံရေးအာမခံချက်ပေးဖို့မြောက်ကိုရီးယားဘက်ကလိုလားပါတယ်အမေရိကန်ဘက်ကတော့နျူကလ িয়ার လက်နက်အစီအစဉ်ကိုလုံးဝဆွန့်လွတ်မှအရေးယူမှုတွေဖယ်ရှားပေးမယ်လို့ပြောကြားထားပါတယ်
ဂျပန်နဲ့တောင်ကိုရီးယားကြားစစ်ဖက်ထောက်လှမ်းရေးသတင်းတွေပြန်လည်ဖလှယ်ရေးဆိုင်ရာသဘောတူညီချက်ကိုဆုံးသက်ဖို့တောင်ကိုရီးယားကဆုံးဖြတ်လိုက်တာဟာနှစ်နိုင်ငံကြားအပြန်အလှန်ယုံကြည်မှုကိုထိခိုက်ပျက်စီးစေတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ပြောပါတယ်။ဂျပန်နဲ့တောင်ကိုရီးယားကြားနိုင်ငံတကာသဘောတူညီချက်ချိုးဖောက်တဲ့ကိစ္စကိုဖြေရှင်းရေးအပအဝင်နှစ်နိုင်ငံကြားယုံကြည်မှုကိုပြန်တည်ဆောက်ဖို့တောင်ကိုရီးယားကိုဂျပန်နိုင်ငံကတိုက်တွန်းပြီးတောင်ကိုရီးယားအနေနဲ့သူတို့ရဲ့ကတိကဝတ်ကိုထိန်းသိမ်းမယ်လို့မျှော်လင့်နေတဲ့အကြောင်းမိမိတို့ဘက်မှဒီအခြေခံမူဝါဒနဲ့ပတ်သက်ပြီးအပြောင်းအလဲမရှိကြောင်းနိုင်ငံသားဂရီကုတ်တွေကိုစောင့်ထိန်ဖို့တောင်ကိုရီးယားကိုဆက်ပြီးတိုက်တွန်းသွားမှာဖြစ်ကြောင်းဝန်ကြီးချုပ်အာဘေကပြောပါတယ်။ယုံကြည်ရတဲ့ကုန်သွယ်ဘက်နိုင်ငံများစီးရင်တဲ့ကနေတောင်ကိုရီးယားကိုဖယ်ရှားဖို့မကြာသေးခင်ကပဲဂျပန်ကဆုံးဖြတ်ခဲ့တာကိုထောက်ပြပြီးဂျပန်နဲ့ချုပ်ဆိုထားတဲ့စစ်ဖက်ထောက်လှမ်းရေးသတင်းချက်လက်ဖလှယ်ရေးဆိုင်ရာသဘောတူစာချုပ်ကိုစာသားပရင်းနေမှာတောင်ကိုရီးယားကပယ်ဖျက်လိုက်တာဖြစ်ပါတယ်
။ဘရာဇီးလ်နိုင်ငံကအမေဇုန်တစ်တော်ကြီးအကြီးအကျယ်မီးလောင်ကျွမ်းနေတဲ့ကိစ္စကိုမကြာခင်ကျင်းပမဲ့ G7 ထိပ်သီးစည်းဝေးပွဲမှာအဓိကထားဆွေးနွေးတဲ့လို့ပြင်သစ်သမ္မတကပြောကြားခဲ့တာကိုဘရာဇီးလ်သမ္မတဂျာယာဘော်ဆနဲရိုကသူ့နိုင်ငံအချုပ်အခြာကိုဝင်ဆွတ်တာပဲလို့စွပ်စွဲလိုက်ပါတယ်။ကမ္ဘာကြီးအတွက်အောက်ဆီဂျင်20ရာခိုင်နှုန်းထုတ်ပေးနေတဲ့အမေဇုန်အမဲစိန်တစ်တော်ကြီးမီးလောင်နေတာဟာနိုင်ငံကပြဿနာဖြစ်တဲ့ကမ္ဘာအင်ကြီးမီးလောင်နေပြီလို့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကTwitter ပေါ်မှာရေးသားခဲ့တာပါဒေတာရင်းနိုင်ငံတွေမပါတဲ့ G7 စည်းဝေးပွဲမှာအမေဇုန်တက်တော့အကြောင်းဆွေးနွေးဖို့ပြောတာဟာ27ရာစုမှာကိုလိုနီစိတ်ဓာတ်ကိုပြသလိုက်တာပဲလို့ဘရာဇီးလ်သမ္မတဘော်ဆနဲရိုက Twitter ပေါ်မှာတုံ့ပြန်ပါတယ်ဘရာဇီးလ်အစိုးရအနေနဲ့အချက်အလက်တွေအပြန့်အလန့်လေးစားမှုတွေနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့လည်းဆိုပါတယ်အရှင်ပြင်းပြင်းနဲ့လောင်ကျွမ်းနေတဲ့တော်မီကြောင့်အရေးပါပြီးတော့ပြန်အစားထိုးလို့မရနိုင်တဲ့ဂေဟာစနစ်ကြီးပျောက်ကွယ်ပျက်စီးသွားမဲ့ဘေးနဲ့ရင်ဆိုင်နေရပါတယ် နေရာထောင်တဲ့အချိန်မှာလောင်ကျွမ်းနေတဲ့တော်မီတွေကိုလယ်သမားတွေကရှိုးခဲ့တာဖြစ်နိုင်တယ်လို့လည်းစတမရကဆွဆွဲပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကတော့ဖွံ့ဖြိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေလုပ်ဖို့လယ်သမားတွေနဲ့တခြားစီးပွားရေးသမားတွေကိုတမရဘော်ဆနဲရိုကပဲတောထဲမှာမီးရှို့ခွင့်ပြုထားတာလို့ပြောကြားပြီးတော့အပြစ်တင်နေပါတယ်။အမေဇုန်တတော်ကြီးမီးလောင်နေတဲ့အပေါ်တိတ်ကိုစိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ကပြောကြားခဲ့တယ်လို့လက်တင်အမေရိကဆိုင်ရာဘစ်ရှော့ဂိုင်းအုပ်အသင်းချုပ်ကလည်းမီးလောင်နေတာခြေကွဲစရာဖြစ်ပြီးတတော်ကြီးကိုတစ်ကမ္ဘာလုံးကအမြန်ဆုံးကာကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်။
ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံအုပ်စု G7 ထိပ်သီးအစည်းအဝေးကိုပြင်သစ်နိုင်ငံကပင်လယ်ကမ်းခြေအပန်းဖြေစခန်းတစ်ခုဖြစ်တဲ့ Biarritz မှာဒီသတင်းပတ်ကိုစပြီးကျင်းပမှာဖြစ်ပါတယ်။အဲ့ဒီထိပ်သီးအစည်းအဝေးတွင် G7 ခေါင်းဆောင်တွေတိုင်ပင်ဆွေးနွေးရမယ့်အကြောင်းအရာတွေထဲမှာလက်ရှိကာလကမ္ဘာပေါ်မှာအရေးအကြီးဆုံးစီးပွားရေးကိစ္စရပ်တွေသာမကကမ္ဘာလွှမ်းခြုံဆက်ဆံရေးကိုစန့်ကျင်တဲ့အမြင်ရှိသူမဟာမိတ်တွေကိုထိုးနှက်ဝေဖန်တိုက်ခိုက်တတ်သူအမေရိကန်သမ္မတနဲ့လည်းဆက်ဆံကြရမှာပါ။ပြီးခဲ့တဲ့နှစ်ကကနေဒါနိုင်ငံကျူဘက်ပြည်နယ်ရှလဗွိုင်းမြို့မှာ G7 ထိပ်သီးအစည်းအဝေးကျင်းပခြင်းကတခြားအဖွဲ့ဝင်နိုင်ငံတော်များနဲ့ကုန်သွယ်ရေးရဆိုင်မယ်လို့ဒေါ်နယ်ထရမ့်ကချင်းချောက်ခဲ့ဘူးသလိုအင်ရှင်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကိုလည်းအားနယ်ပြော့ညံ့သူလို့ဝေဖန်ထုတ်နှက်ခဲ့ပါတယ်။အမေရိကန်ဘော်လက်တုပ်ပြန်တဲ့ကုန်သွယ်ကွန်တွေချမှတ်မယ်လို့ဝန်ကြီးချုပ်ထရူဒိုကပြောတာကိုကန့်ကွက်တဲ့အနေနဲ့2018 G7 အစည်းအဝေးအဆုံးသတ်ပူးတွဲကြေညာချက်ဒါမှမဟုတ်တရားဝင်ထုတ်ပြန်ချက်ပေါ်ထောက်ခံတာကိုလည်းဒေါ်နယ်ထရမ့်ကပြန်ရုပ်သိမ်းခဲ့ပါတယ်။ဒီနေ့ထိပ်သီးအစည်းအဝေးပြီးမှာတော့ဘူးတက်ကျင်တာချက်ထုတ်ပြန်မှာမဟုတ်ဘူးလို့အင်ရှင်ပြည်ထောင်သမရအီမန်နူအယ်မက်ခရွန်ကသတင်းတော်တွေကိုဗိုလ်ဒူးနေမှာပြောထားပါတယ်။အီရန်အနေနဲ့အီရန်ရေးနဲ့ဥရုယာတီတောင်းလမှုဆိုင်ရာလို့အဓိကကြတဲ့ကိစ္စရပ်တွေမှာသမရထရမ့်နဲ့တခြားကောင်းဆောင်တွေအကြားသဘောမတူတဲ့အချက်ကဘူးတွဲကျင်ညာချက်မထုတ်ပြန်ရတဲ့အကြောင်းရင်းဖြစ်တယ်လို့သမရမက်ခရွန်ကပြောပါတယ်။ဒါအပြင်ဘူးတွဲကျင်ညာချက်ထုတ်ပြန်မှာမဟုတ်တဲ့ပထမဆုံး G7 ထိပ်သီးအစည်းအဝေးဖြစ်ပါလိမ့်မယ်။
အဲ့ဒါညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချန်နေညဘက်နိုင်ငံကသတင်းတွေညနေဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီကိုနိုင်ငံတွေကနေထွက်သွားအောင်လုပ်ခဲ့တဲ့2019ခုနှစ်တုန်းကလူမျိုးတုံးတပ်ဖြတ်ဖို့အထိရည်ရွယ်လုပ်ခဲ့တယ်လို့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကပြောကြားလိုက်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုပပျောက်ရေးပဋိညင်ကိုလိုက်နာရမယ့်မြန်မာအစိုးရကလည်းဒီလုပ်ရက်တွေနဲ့ပတ်သက်လို့စုံစမ်းအရေးယူဖို့ပြက်ကွက်တယ်လို့ကြားသာပြည်နေတုန်းကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဆွဆွဲထားပါတယ်။လူနည်းစုတိုင်းရင်းသားတွေထိတ်လန့်ကြောက်ရွံ့နေအောင်လို့အပြစ်ပေးတဲ့အနေနဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကြားမကွဲပြားမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေမြန်မာစစ်တပ်ကလုပ်နေတာရပ်တင့်ပြီလို့လည်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကတောင်းဆိုပါတယ်။အဲ့ဒီလိုနှီးတွေကိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေဘက်မှစစ်တပ်ကအခုထိဆက်လုပ်နေတယ်လို့ဆိုပါတယ်။အမျိုးသမီးတွေ၊မိန်းကလေးငယ်တွေ၊ယောက်ျားလေးတွေ၊အမျိုးသားတွေနဲ့လိင်တူဆုံမဲ့သူတွေအပေါ်အာဓမ္မပြုကျင့်မှုအပါအဝင်လိမ်မိုင်းဆိုင်ရာစနစ်တကျအကြမ်းဖက်မှုတွေကိုစစ်သားတွေကလုပ်နေတာစုံစမ်းတွေးရှိတယ်လို့လည်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာကိုတွေ့ကြုံခဲ့ရသူရာနဲ့ချီကိုအစီရင်ခံစာအတွက်မေးမြန်းခဲ့တယ်လို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကမြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုအတွင်းရိုဟင်ဂျာတွေပေါ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းဖို့အတွက်တိကျလွတ်လပ်တဲ့အချက်အလက်ရှာဖွေရေးမစ်ရှင်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းထားတာပါ။နိုင်ငံတကာကျွမ်းကျင်သူအဖွဲ့ဝင်3ယောက်ပါတဲ့အဖွဲ့ကိုမြန်မာအစိုးရကအတိအမှတ်မပြုသလိုရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းလက်မခံပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တာနဲ့ပတ်သက်လို့မြန်မာအစိုးရရောစစ်တပ်ကပါတီးချမ်းစုံစမ်းမှုတွေလုပ်ခဲ့ပေမဲ့နိုင်ငံတကာကဆွဆွဲနေသလောက်လူအခွင့်အရေးချိုးဖောက်မှုကြီးကြီးမားမားမရှိခဲ့ဘူးလို့ဆုံးဖြတ်ခဲ့ကြပါတယ်
။ဂျူးတွေကိုစန့်ကျင်တာ၊မွတ်စလင်တွေပေါ်အမုန်းတရားနဲ့စန့်ကျင်တာ၊ခရစ်ယာန်နဲ့တခြားဘာသာကိုးကွယ်သူတွေကိုနှိပ်စက်ညှဉ်းပန်းတပ်ဖြတ်တာတွေကိုတိုက်ဖျက်ရေးအရှိန်မြှင့်လှုပ်ဆောင်ကြဖို့ဘာသာရေးဖိနှိပ်မှုဒဏ်ခံရသူများအမှတ်တရပထမဆုံးနိုင်ငံတကာထိမ်းမန်းနေမှာကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကတိုက်တွန်းသွားပါတယ်။တောက်ဂျာတာဘီနီကကြောက်တဲ့အဲ့ဒီအထိမ်းမန်းနေအဖြစ်ကုလသမဂ္ဂလူမျိုးရေးကောင်စီလူသဘောအစည်းအဝေးတစ်ခုကိုကျင်းပတာမှာဒေါ်တက်မှုတွေရှိထားပေမဲ့လည်းမိမိတို့ဘဝတွေကိုတော့မကဒီမိုကရေစီလူမှုပတ်ဝန်းကျင်တည်ငြိမ်မှုနဲ့ငြိမ်းချမ်းရေးတို့ကိုပါချင်းချောင်းနေတဲ့နိုင်ငံသားမုံတီမှုလူမျိုးရေးခွဲခြားမှုနဲ့ဘာသာရေးအရာနားလည်လက်ခံပေးနိုင်မှုမရှိတာတွေကမ္ဘာတော်မှာပိုများလာနေတဲ့ပေါ်အထူးပဲစိုးရိမ်မိတယ်လို့လူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ချလက်ကဂျနီဗာကနေဗီဒီယိုကတဆင့်ပြောပါတယ်။အဲ့ဒီအစည်းအဝေးမှာပဲဘာသာရေးလူလက်ခွင့်ဆိုင်ရာအမေရိကန်အထူးတန်တမန်ဆမ်ယူအယ်ဘရောင်းဘက်ကလည်းတခြားနိုင်ငံတွေမှာဘာသာရေးလူနည်းစုတွေပေါ်ဖိနှိပ်တာတွေကိုပြောသွားတဲ့အထက်မှာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်ဆိုးရွားတဲ့တိုက်ခိုက်မှုတွေနဲ့လူမျိုးစုနဲ့ရှင်းလင်းဖယ်ရှားမှုဆိုတာတွေကိုလည်းထည့်ပြောသွားပါတယ်။မြန်မာနာဗန်တွေကတော့ရိုဟင်ဂျာလို့တုံ့တုံပြောဆိုတာကိုလက်မခံသလိုအဲဒီလိုလူမျိုးစုနဲ့ရှင်းလင်းဖယ်ရှားတာမျိုးမရှိဘူးလို့အစင်တစိုက်ညင်းဆိုထားပါတယ်။
ိုင်ငံတကာဖွံ့ဖြိုးရေးအတွက်အမေရိကန်သုံးဆွဲတဲ့ဘတ်ဂျက်ဒေါ်လာ4ဘီလီယံလောက်ကိုမတုံအောင်ဆိုင်းထားမဲ့အစီအစဉ်ကိုအင်မြူရာကပယ်ဖျက်ပြီးတော့သုံးဆွဲခွင့်ပေးလိုက်ပါတယ်။နိုင်ငံကကူညီထောက်ပံ့မှုအတွက်သုံးဆွဲတဲ့ငွေတွေဟာအကုန်ကျများတယ်။မလိုအပ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတော့အတုံးစီဖြတ်တောက်ဖို့ကြိုးစားခဲ့တာပါ။ဒါပေမဲ့သမ္မတအပေါ်အမာခံထောက်ခံတဲ့လွှတ်တော်အမတ်တွေအပါအဝင်ထိတ်တန့်လွှတ်တော်အမတ်တချို့ကတကယ်လို့ထောက်ပံ့မှုတွေကိုမလုပ်ရင်အမျိုးသားလုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအားထုတ်မှုတွေပေါ်တိတိတသားထိခိုက်လိမ့်မယ်လို့ပြောကြားကန့်ကွက်ခဲ့တာကြောင့်အင်မြူရာကဆိုင်းထားမဲ့အစီအစဉ်ကိုနောက်ဆုတ်လိုက်တာဖြစ်ပါတယ်။
ရုရှားတိုက်ခိုက်ခေါင်းဆောင်အယ်လစီနေဗယ်နီကိုဒီကနေ့ထောင်ကနေပြန်လွတ်လာပြီလို့သူရဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။ကျင်းပဖို့ရှိတဲ့ရွေးကောက်ပွဲတွေမှာတိုက်ခိုက်ကူစလေလောင်းတွေကိုရှင်ပြန်ခွင့်မပြုတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့မော်စကိုမှာခွင့်ပြုချက်မရှိဘဲဆန္ဒပြပွဲလုပ်ဖို့လွှန့်ဆော်ခဲ့တယ်ဆိုပြီးသူ့ကိုထောင်ဒဏ်ရ30ချမှတ်ခဲ့တာပါ။မကြာသေးခင်နှစ်တွေအတွင်းနေဗယ်နီထောင်ချခံရတာအချိန်ပေါင်းတဒါဇင်လောက်ရှိနေပါပြီ။အခုနောက်ဆုံးတလကြာအချင်းချခံရချိန်တွင်အာဏာပိုင်တွေအဆိုအဖျင်းပြင်းထန်တဲ့ဓာတ်မတက်မှုဖြစ်ပြီးနေဗယ်နီစေယုံတက်ခဲ့ရပါသေးတယ်။နောက်ပိုင်းမှာတော့စေယုံကပြန်ဆင်းခိုင်းပြီးထောင်ကိုပြန်ပို့ခဲ့ပါတယ်။နေဗယ်နီထိတန်းလက်ထောက်တူဖြစ်သူလီယိုနစ်ဗော်ကော့ဖ်ကနေဗယ်နီအချင်းကြတဲ့ထောင်မှာပဲပြီးခဲ့တဲ့ဇွန်လကသူထောင်ချနေချိန်တွင်အလားတူဓာတ်မတက်တဲ့ဝေဒနာကိုခံစားခဲ့ရသေးတယ်လို့ Twitter မှာရေးပါတယ်။အဲ့ဒီအချင်းထောင်မှာတန်ရှင်ရေးဆိုင်ရာစံတတ်မှတ်ချက်တွေပေါ်အလေးနဲ့စစ်ဆေးလို့ဆောင်ဖို့ဗော်ကော့ဖ်ကတောင်းဆိုထားပါတယ်ခင်ဗျာ
။အခုနားဆင်ကြရတာကတော့မဆုမျက်မွန်နဲ့ကိုကျော်ကျော်သိန်းတို့တင်ဆက်ခဲ့တဲ့တောက်ကြညနေခင်းအတွက်နောက်ဆုံးရသတင်းတွေပဲဖြစ်ပါတယ်ရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOE ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့အကြားမှာရခိုင်ပြည်နယ်မင်းပြားမြို့နယ်ထဲမှာတော့မနေ့ကနဲ့ဒီကနေ့အထိစစ်ရဟတ်ယာဉ်တွေတုံးပြီးတိုက်ခတ်ရတဲ့အထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ပွဲအတွင်းမှာနှစ်ဖက်ထိခိုက်မှုရှိတယ်လို့ AA ဘက်ကပြောပေမဲ့လို့မြန်မာစစ်တပ်ဘက်ကတော့ထိခိုက်မှုအခြေအနေကိုပြောဆိုတာမရှိပါဘူး။တစ်ချိန်တည်းမှာပဲဒီကနေ့ရသေးတောင်မြို့နယ်တွင်မှာဖြစ်ပွားတဲ့တိုက်ပွဲမှာတော့အရဲသားတွေထိခိုက်မှုရှိတယ်လို့ရွာသားတွေဟာလည်းဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အသေးစိတ်ကိုနိုင်ကိုအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းပြောင်းကျေးရွာရှိဖက်တောင်ပြူဆောင်ဘက်မှာဒီမနက်ပိုင်းကစပြီးတော့မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟယင်နစီနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဒေသခံရွာသားတို့စစ်ပေးတိမ်းရှောင်နေရတယ်လို့ကျန်းကျေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
မနက်ချင်းလိုက်လောက်ကတော့ပြောင်းရောက်ဆက်ဖက်မှာဖြစ်တယ်ရဟယင်အစီနှစ်လာပြစ်တာရှိတယ်ဒီပြစ်တဲ့နေရာနေတဲ့ရော်တွေလားတို့နေတဲ့ချောင်းကြီးရတယ်အဲဒါမှမဟုတ်ဒီရော်တွေဘက်ကတော့စီးဆိုင်မှုရှိဘူးလေ
ဒါပြင်မြောက်ဦးမြို့နယ်ရဲတိုင်ရင်ဘက်ကလည်းတိုက်ပွဲဖြစ်ပွားရနေရာကိုလက်နက်ကြီးတွေနဲ့အကူပြစ်ပေးနေတယ်လို့ဒေသခံတွေကဆိုပါတယ်ဒီမနက်ပန်းမြောင်းရွာဆက်ဖက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုဝင်မဲ့အခြေအနေသိစိတ်ကိုမသိရသေးဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
မင်းများမျိုးနဲ့ဖြစ်နေတယ်လို့တော့ဟိုကျွန်တော်လည်းကြားတာပေါ့နော်ဒါမဲ့လို့ဟိုအသေးစိတ်ကတော့ဘာမှမရောက်လာဘူ
းမနေ့ကလည်းမင်းများမျိုးနဲ့ရွှေချင်နဲ့ဒိုင်းနာရွာကျမ်းမှာမြန်မာစစ်တပ်နဲ့အေအေဘွဲတို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့လည်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကဆက်ပြောပါတယ
်မနေ့ကတိုက်ပွဲကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်တာရှိတယ်ကြာမင်းများမျိုးနဲ့ဒီဒိုင်းသားရွာရဲ့အရှိတောင်ဖက်ပေါ့နော်အဲ့ဒီမှာတနေကုန်ဖြစ်နေတာကြာတိုက်ပွဲကမနေ့ကနေ့ကိုယ်တော်ကစပြီးတော့ည9နာရီလောက်မှပဲဟိုပစ်တာခတ်တာတွေရသွားတာပေါ့နော်ညနေ3နာရီလောက်မှတော့ဒီဗမာစစ်တပ်ဘက်ကနေပြီးတော့ကြားရင်နစီးနဲ့လာပြီးတော့ဒါ15မိနစ်လောက်စီပေါ့နော်စေတနာတွေနဲ့ပစ်တာရှိတယ်နောက်ရော့ကက်တွေနဲ့ပစ်တာရှိမနေ့ကတိုက်ပွဲဖြစ်စဉ်တခြားလုံးမှာတော့ဒီဗမာစစ်တပ်ဘက်ကနေပြီးတော့40အထက်ကျဆုံးတာရှိတယ်ကျွန်တော်တို့ရခိုင်တပ်တို့ဖက်တာတော့သူ့တက်ဆုံးတာရှိတယ်နောက်2ဦးတန်ရတာရှိတယ
်မနေ့ကမင်းပြားမြို့နယ်စိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြာဆုံးတာများပြားတယ်လို့အေအေဘက်ကပြောဆိုနေတယ်လို့တီးခြားအတိမပြုတ်နိုင်သေးပါဘူးအနောက်ပိုင်းတိုင်းစစ်သည်နာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မနေ့ကနဲ့ဒီကနေ့မင်းပြားမြို့နယ်တွင်စိုက်ပွဲဖြစ်ပွားခဲ့ကြောင်းအခုလိုပြောပါရစေကျွန်
တော်တို့ဒီနေ့ပန်းချောင်းအစီအစဉ်မှာဆွေးနွေးမှုကြတာတော့ရှိတယ်စိုက်ပွဲထဲတာသူရစ်ဖို့ဆိုတော့ပြင်ရတော့ကျွန်တော်တို့ကတော့ပေါ့မနေ့ကလည်းဖြစ်တာပဲဒီနေ့လည်းဖြစ်တာပဲ
မနေ့ကနဲ့ဒီကနေ့ဖြစ်ပွားတဲ့စိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူးဒီမနက်မှလည်းရတိတ်တောင်မြို့နယ်ထွန်းယူဝေကြီးရွာနီးမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးအမျိုးသမီးတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရတိတ်တောင်မဲဆန္ဒနယ်ကဗီနယ်လှုပ်တော်ကုစလဲဦးတင်မောင်ဝင်းကပြောပါတယ်။အ
ဲ့မှာဖြစ်တာနဲ့တော်တော်ရထပ်ပြင်းနေကြပြီ။ပေါ်တော်ကြီးရွှတ်တော်ကိုပြေး
အဲ့မှာအမျိုးသမီးတယောက်တန်ရရလို့ကြာဘူးရောနဲ့ထွက်ပြီးတော့အဲ့မှာပိတ်ခတ်မှုကြောင့်ပဲတန်ရလာတယ်သူနာဖြစ်တယ်ရောက်နေပြီဖြစ်တယ်ရေးဆဲကိုရောက်နေပါတယ်ဒီတော့မလို့လုပ်နေပါတယ်
ရခိုင်ပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားလာနေခဲ့တာဟာဆယ်လကျော်ရှိလာပြီဖြစ်သလိုနှစ်ဖက်တိုက်ပွဲရှော့ချလာမဲ့အရေးလက္ခဏာမတွေ့ရသေးပါဘူးပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကနေဒီနှစ်ဇူလိုင်လ25ရက်နေ့အထိရခိုင်ပြည်နယ်တိုက်ပွဲတွင်အယက်သားသေဆုံး62ဦးနဲ့တန်ရာရရှိသူ156ဦးရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး REC ရဲ့ကောက်ယူထားတဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ
ရခိုင်စီရဲ့အခြေအနေနိုင်ကိုရင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာအပေါ်မှာဆက်သွယ်မေးမြန်းချက်ကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်မှာရိုဟင်ညာမွတ်စလင်တွေအပေါ်မှာမြန်မာစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေဟာလူမျိုးတုံးတက်ဖြတ်တဲ့အဆင့်ထိသတ်မှတ်နိုင်ကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFN ကအစီရင်ခံစာတင်တစောင်းထုတ်ပြန်ရမှာထပ်မံပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ဖော်ပြထားတဲ့ဒီအစီရင်ခံစာကိုတော့ FFM အဖွဲ့ကမနေ့တုန်းကပဲနယူးယောက်ကုလသမဂ္ဂရုံးချုပ်မှာထုတ်ပြန်ခဲ့တာပါအစီရင်ခံစာမှာဖော်ပြချက်တွေနဲ့ပတ်သက်လို့ FFM အဖွဲ့ဝင် Radhika Kumaraswamy ကိုမတ်ရင်ချင်းနိုင်က Skype ကနေတဆင့်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
မြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်ကျူးလွန်မှုတွေနဲ့ပတ်သက်တဲ့ FFM ရဲ့ဒီတစ်ခေါက်အစီရင်ခံစာဟာဘယ်လောက်ထိထူးခြားပြီးတော့အရေးကြီးပါလဲရှင
် Well I think we have
ဒီမှာအဓိကတင်ပြထားတဲ့အချက်ကတက်မရောဟာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်လို့အသုံးချခဲ့တယ်ဆိုတဲ့ရှောက်လဲတင်ပြချက်ဖြစ်ပါတယ်အထူးသဖြင့်ပြည်내အားလုံးမှာဖြစ်ခဲ့ပေမဲ့ရိုဟင်ညာတွေနေတဲ့နေရာမှာဖြစ်တဲ့ကျူးလွန်မှုကတော့ကျမတို့နောက်ဆုံးအစီရင်ခံစာမှာဖော်ပြခဲ့တဲ့လူမျိုးတုံးတက်ဖြတ်မှုအစဉ်မြောက်တဲ့အထိဖြစ်ခဲ့ပါတယ်။ကျမတို့အတွက်ဒီအစီရင်ခံစာရဲ့အဓိကအရေးပါမှုကတော့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတချို့ကိုအသေးစိတ်ကြည့်မယ်ဆိုရင်ပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိဖို့အရေးကြီးတယ်ဆိုတာကိုလူအများလက်ခံယုံကြည်အောင်စ조사လှုပ်ဆောင်ခဲ့တဲ့အပိုင်းဖြစ်ပါတယ်။FFM အစီအခံစာမှာမြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်ကျူးလွန်မှုတွေဟာအမျိုးသမီးမိန်းကလေးတွေဒါမှမဟုတ်ယောက်ျားလေးတွေအမျိုးသားတွေလိမ်အင်္ကာပြောင်းထားသူတွေပေါ်မှာလည်းကျူးလွန်ခဲ့တယ်လို့ဖော်ပြထားတာဆိုတော့အဲ့ဒီလိုအထောက်အထားအချက်လက်တွေပြည့်စုံအောင်ဘယ်လိုလုပ်ခဲ့ပါလဲ
As you know human rights evidence gathering
လူခွင့်ရေးချိုးဖောက်မှုအတွက်တက်တဲ့အထောက်အထားတွေကိုစုဆောင်းနေဆိုတဲ့နေရာမှာအဖွဲ့လိုက်ဆောင်ရွက်တာဖြစ်ပြီးတော့တည်င်းအရင်အမြင့်သုံးနေရာကနေအချက်လက်တွေတေးချအောင်စုံစမ်းပါတယ်ကုလသမဂ္ဂအစီရင်ခံစာမျိုးဆိုရင်တော့အဲ့ဒီနေရာမှာဖြစ်ခဲ့တဲ့ကိစ္စရပ်တွေရဲ့ခိုင်လုံပြီးယုံကြည်စိတ်ချရတဲ့အချက်လက်အဖြစ်ယူပါတယ်ကျမတို့အစီရင်ခံစာပါတက်တဲ့အထောက်အထားတွေဟာလူချင်းတွေ့ဆုံမေးမြန်းတာဆက်သွယ်ရေးဂျူရုကနေရိုက်ယူထားတဲ့ဗီဒီယိုဓာတ်ပုံအထောက်အထားတွေနဲ့ကျွမ်းကျင်သူတွေရဲ့ထွက်ဆိုချက်အပေါ်မှာအခြေခံတာပါမြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်ထိမြောက်တယ်လို့သတ်မှတ်ရတာကဘလို့အကြောင်းရင်းတွေပေါ်မှာမူတည်သတ်မှတ်တာလဲရှင်
Well in the sense through testimony
ကျမတို့ကိုယ်တိုင် Cox's ဘဇားကိုတွားခဲ့ရပါအဲ့ဒီအချိန်ကရခိုင်ပြည်နယ်မြောက်ပိုင်းမှာနေမင်းရှင်းလင်းဆက်တင်ပြီးနောက်တပတ်အကြာမှာဖြစ်ပါတယ်အကျမ်းပဲညင်ပန်းနှိပ်စက်ခံရသူတွေဟာအသက်ရှင်လွတ်မြောက်ရေးအတွက်ထွက်ပြေးလာတဲ့အချိန်ဖြစ်ပြီးတော့ဘသူမှလှုပ်ကြံဖန်တီးပြောဖို့တောင်စဉ်းစားချိန်မရပါဘူးကျမကတော့လူပေါင်းများစွာကိုတွေ့ဆုံစကားပြောခဲ့တာပါသူတို့အချင်းချင်းအဖြစ်အပျက်တွေကိုဖလှယ်ပြီးတော့ပြောပြပါတယ်လူတွေရဲ့ခန္ဓာကိုယ်ပေါ်မှာရလာတဲ့ဒဏ်ရာဒဏ်ချက်တွေကိုမြင်နိုင်ပါတယ်အဲ့ဒီအချိန်ကသူတို့ခိုလုံတဲ့နေရာရောက်နေတဲ့ကျမအနေနဲ့ကိုယ်တိုင်စုံစမ်းမေးမြန်းနိုင်ခဲ့ပြီးတော့အကျမ်းပဲညှဉ်းပန်းနှိပ်စက်ခံရသူတွေစိတ်ပိုင်းဆိုင်ရာတက်တာအောင်ကူညီခဲ့ပါတယ်အဖြစ်အပျက်တစ်ခုဆိုရင်ရိုဟင်ဂျာရွာတရွာမှာအာဆာအဖွဲ့တိုက်ခိုက်ပြီးတဲ့နောက်မှာမြန်မာစစ်တပ်ကလာပြီးတော့နေမင်းရှင်းလင်းတာတရွာလုံးရှိတဲ့လူတွေကိုတတ်နတ်နဲ့ပစ်တက်ပြီးတော့ထွက်ပြေးတဲ့လူတွေကိုလည်းပစ်တက်ခဲ့တာပါအဲ့ဒီနောက်မှာအသက်မသေးဘဲထွက်ပြေးနိုင်ခဲ့သူတွေကိုဖမ်းပြီးတော့အမျိုးသားနဲ့ယောက်ျားလေးတွေကိုတတ်တတ်စီအုပ်စုလိုက်ခွဲပြီးတော့တခါအမျိုးသမီးနဲ့မိန်းကလေးတွေကိုအုပ်စုတွေကိုလည်းတတ်တတ်ခွဲထုတ်လိုက်ပြီးအိမ်ထဲကိုထည့်ထားပါတယ်အဲ့ဒီအိမ်မှာမိန်းကလေးငယ်တွေအပေါ်ဆိုးဝါးတဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုစစ်သားတွေကျူးလွန်ခဲ့ပြီးနောက်အိမ်ကိုမိရှို့ခဲ့တာပါအဲ့ဒီရွာကထွက်ပြေးလာသူတွေအကုန်လုံးတွေ့ခဲ့ရတဲ့အဖြစ်အပျက်တစ်ခုဖြစ်ပါတယ်အဆိုးဝါးဆုံးဖြစ်ရလို့ကျွန်မအတိအကျကိုပြောချင်ပါတယ်ဒီလိုအလားတူဖြစ်ရမျိုးဟာတနေထဲမှာပဲတခြားနေရာတွေမှာလည်းဖြစ်ခဲ့တာပါအဲ့ဒီအချိန်က2019ဩဂုတ်လကဖြစ်ပါတယ်ဆက်သွယ်ရေးဂျူရုကဓာတ်ပုံတွေကိုကြည့်ရင်လေရွာတွေမီးရှို့ခံရတဲ့ပုံတွေကိုမြင်ရမှာပါနောက်ပြီးတော့မီးမရှို့ခင်နဲ့မီးရှို့ပြီးနောက်ပိုင်းမှာဓာတ်ပုံတွေကိုလည်းရှင်ပြီးတော့ကြည့်ရင်အိမ်တွေအားလုံးပြာကျနေတာကိုတွေ့ရပါတယ်က ကျမကိုယ်တိုင်အမျိုးသမီးတွေရဲ့ခန္ဓာကိုယ်တွေပေါ်ကဒဏ်ရာဒဏ်ချက်တွေကိုတွေ့ခဲ့ပါတယ်ရိန်ဂျာအမျိုးသမီးတွေအပေါ်ကိုထိလက်ရောက်အကြမ်းဖက်တာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုနှုံးဟာအလွန်ပဲပြင်းထန်ပါတယ်ဒါတွေကိုကြည်ပြီးတော့ဒီအတိုင်းအဝိုင်းရဲ့အစိတ်အပိုင်းတစ်ခုလုံးကိုဖျက်ဆီးဖို့စစ်တပ်ကရည်ရွယ်ချက်ရှိရှိလုပ်ခဲ့တယ်ဆိုတာကိုကျမတို့မြင်ခဲ့ရပါတယ်ဒါကြောင့်လဲလူမျိုးတုံးတပ်ဖြတ်မှုအဆင့်မြောက်တယ်လို့ကျမတို့သတ်မှတ်ခဲ့တာပါFFM အဖွဲ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုမြန်မာအစိုးရရောမြန်မာစစ်တပ်ကပါလက်မခံပဲပယ်ချတာကိုဘယ်လိုမြင်ပါလဲ။နောက်ပြီးသူတို့ကရောဘာကြောင့်ဒီအစဉ်ခံစားကိုလက်မခံနိုင်ရတယ်လဲဆိုတဲ့အကြောင်းရင်းကိုရောဘယ်လိုမြင်လဲရှင
်။ Well, we continue to say that we would like to engage.
ကျမတို့ဘက်ကဆက်ပြီးတော့ပြောနေတာကသူတို့နဲ့တွေ့ဆုံစကားပြောချင်တယ်ဆိုတဲ့အကြောင်းပါ။သူတို့အနေနဲ့ကျမတို့နဲ့အမြဲပဲဆွေးနွေးနိုင်တယ်ဆိုတဲ့အချက်ပါ။ဒါပေမဲ့အစာပိုင်းကလေးကသူတို့ဘက်ကကျမတို့နဲ့တွေ့ဆုံစကားပြောဖို့ဆိုတာပေချခဲ့ပါတယ်။ကျမတို့ဘက်ကအချိန်မောင်းများစွာကြိုးပမ်းခဲ့ပါပြီ။စာတွေလည်းရေးပြီးတော့ပို့ခဲ့ပါတယ်။ကျမတို့နဲ့တွေ့ဆုံစကားပြောဖို့အချိန်များစွာပန်ကြားခဲ့ပါတယ်။သူတို့ဘက်ကအမြဲပဲညှင်းဆိုခဲ့တာပါ။ဒီတော့သူတို့ဘက်ကတာဝန်ခံမှုတာဝန်ယူမှုဆိုတာနဲ့ပတ်သက်เสียမလို့တော့ဘူးလို့မြင်ကောင်းမြင်မှာပါ။တာဝန်ခံမှုတာဝန်ယူမှုဆိုတဲ့အချက်နဲ့ပတ်သက်เสียမလို့ဘူးဆိုတဲ့အချက်ကသူတို့ရဲ့အဓိကအကြောင်းပြချက်လို့ကျမတို့မြင်ပါတယ
်ဒေါ်ရရှင်များရှင်မကြသေးခင်ကစလို့ကိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေတကြော့ပြန်ကြီးထွားလာရတာဟာငင်းငယ်ရေးဆွေးနွေးမှုတွေတစ်ဆုတ်နေတဲ့နောက်ဆက်တွဲအကျိုးဆက်တစ်ခုအဖြစ်မြင်နေကြပါတယ်အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာငင်းငယ်ရေးလမ်းစာပေါ်လာနိုင်ဖို့ပြည်တွင်းပြည်ပကဩဇာအရှိန်အဝါကြီးမားတဲ့အင်အားစုတွေကချားဝင်စစ်ဆက်ဖို့လိုနေပြီလို့လည်းယူဆနေကြတာပါရှေ့မတိုးနိုင်ဖြစ်နေရတဲ့ငင်းငယ်ရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘာတွေလုပ်ဖို့လိုအပ်နေပါလဲဆွေးနွေးမှုတွေမှာတိုးတက်မှုရဖို့လက်ရှိပုံစံကနေဖောက်ထွက်ဖို့လိုအပ်နေပါပြီလားစူရာတွေကို VUE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VUE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင
်မနေ့ပြန်စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်အခုဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ဗြိတိသျှဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်အတွက်တော့စနေနေ့ပြင်သစ်နိုင်ငံမှာလုပ်မဲ့ G7 ထိပ်သီးအစည်းအဝေးကပထမဆုံးကမ္ဘာစစ်မြင့်ပေါ်ကိုတက်ရမယ့်ပွဲဖြစ်ပါလိမ့်မယ်။အဲဒီမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကုန်သွယ်ရေးသဘောတူညီချက်ကိစ္စဆွေးနွေးဖို့လည်းရှိပါတယ်။ EU ဥရောပသမ္မတတဲကနေဒီနှစ်နှောင်းပိုင်းမှာဗြိတိန်နိုင်ငံနှုတ်ထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့အကြက်တဲကြုံနေရတာကိုဖြေရှင်းဖို့ဝန်ကြီးချုပ်ဂျွန်ဆင်စ조사နေရတယ်လို့ EU ကနေထွက်ပြီးတဲ့နောက်အမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီချက်တစ်ခုရဖို့ဆက်ဆက်ညှိနှိုင်းတာပြည်လဲဖို့လည်းမျှော်လင့်ထားပါတယ်။ Henry Ridgway ရဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းပြောပြပေးပါရှင်
။စိတ်ကန်းတွေနဲ့လေဆိပ်တွေမှာအချိန်ကြာတာတွေလက်ဆက်တဲ့အစားအစာဆေးနဲ့လောင်စာဆီပြတ်တာတွေမတည်ငြိမ်မှုတွေဆန္ဒပြပွဲတွေနဲ့မြောက်ပိုင်းအိုင်ယာလန်မှာတိုက်ခိုက်မှုတွေပြန်ဖြစ်လာနိုင်ခြင်းအဲ့ဒါတွေကတော့အောက်တိုဘာလကမှဘာသဘောတူညီချက်မှမရဘဲ EU ကနေဗြိတိန်ထွက်ရရင်ဖြစ်လာနိုင်ခြင်းတွေဖြစ်ဗြိတိန်အစိုးရကခန့်မှန်းထားတဲ့ကိစ္စရပ်တွေပါ။ဗြိတိသျှမီဒီယာတွေကိုပေါက်ထွက်လာတဲ့အဲ့ဒီမှတ်တမ်းကိုလွန်ခဲ့တဲ့သတင်းသုံးပတ်ကရေးခဲ့တာပါ။ဒါကဟောင်းသွားပြီလို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကရက်ခံပြောပါတယ်
။ There may well be bumps in the road but we will be ready to come out on October the 31st.
အစမပြေတာတွေဖြစ်လာနိုင်ပေမဲ့သဘောတူညီချက်ရရမရရအောက်တိုဘာ30ရက်နေ့မှာထွက်ဖို့အစီအစဉ်ဖြစ်မှာပါ။လက်ရှိမှာအင်္ဂလိပ်တူမြောက်ဟိုဘက်ချမ်းကကျွန်တော်တို့မိတ်ဆွေတွေနဲ့လက်တွဲဘက်တွေဟာသူတို့ရည်တည်ချက်ကိုပြောင်းလဲဖို့အတန်ငယ်တွန်းဆုံနေပါတယ်။ကိစ္စမရှိပါဘူးသူတို့ပြောင်းလာမယ်ဆိုတာကျွန်တော်တို့စိတ်ချယုံကြည်ပါတယ
်ဒါပေမဲ့သဘောတူညီချက်မှာအကျတွေ့နေတဲ့အဓိကအချက်ဖြစ်တဲ့မြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်သမ္မတနိုင်ငံခြားနယ်စပ်မှာအခုလိုလွတ်လွတ်လပ်လပ်ကူတန်းရောင်းဝယ်သွားလာလို့မရတော့တာမျိုးဖြစ်မလာစေမဲ့ဥပဒေနဲ့ညီအလို့ဖြစ်မဲ့အဖြစ်မျိုးဗြိတိန်ဘက်ကတင်ပြမလာသေးဘူးလို့ EU ကပြောပါတယ်ပြင်သစ်နိုင်ငံမှာစနေနေ့လုပ်မဲ့ G7 အစည်းအဝေးမတိုင်ခင်ဝန်ကြီးချုပ်ဂျွန်ဆင်ဟာဂျာမနီနဲ့ပြင်သစ်မှာတွေ့ဆုံဆွေးနွေးတာတွေလုပ်နေပါတယ်ဒါဟာသဘောတူညီချက်မဲ့ Brexit ဖြစ်လာမဲ့ပေါ်သူတကယ်ပဲအလေးနဲ့ထားတယ်ဆိုတာမျိုးပုံဖော်ဖို့မဟာဗျူဟာတရက်ရဲ့တစီတစ်ပိုင်းဖြစ်တယ်လို့လန်ဒန်လော်ဘိုရိုတက္ကသိုလ်က Tim Oliver ကသုံးသပ်ပါတယ
်။ So it's only really by the end of September that we'll start to see whether or not Britain is going to
ဆက်တင်ဘာလကုန်ကြရင်တော့အဲ့ဒါကတကယ်ပဲစစ်မှန်လားဆိုတာကိုကျွန်တော်တို့သိရမှာပါ။ရက်တိုးဖို့ဗြိတိန်ကတောင်းလာမလား၊ထွေထွေရေးကောက်ပွဲလုပ်မလား ဘောရစ်ဂျွန်ဆန်ကနောက်ကြောင်းပြန်လာမျိုးလုပ်မလားရှေ့ဆက်သွားမလားဆိုတာစက်တင်ဘာလကုန်မှပဲစသိရမှာပါလက်ရှိကတော့သူကဝန်ကြီးချုပ်ဖြစ်ခါစားဟန်နီမွန်းကာလတကယ်အစမှာပဲရှိပါသေးတယ်
EU ကနေထွက်ပြီးတဲ့နောက်လက်တွဲပဲနိုင်ငံသေးကြလာဖို့ဒီနိုင်ငံရေးဟန်နီမွန်းကာလမှာဝန်ကြီးချုပ်ဂျွန်ဆန်ကစူးစမ်းနေတာပါဒီ7 Seaway တွင်သမ္မတ Trump နဲ့ Mr. Johnson တို့သူဝန်ကြီးချုပ်ဖြစ်ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်တွေ့ကြပါမယ်ကွန်တွေးသဘောတူညီချက်မြန်မြန်ရခြင်းနဲ့လို့မျှော်စလုံးကပြောထားပါတယ်ဒီပေါ်ဥရောပပြုပြင်ပြောင်းလဲရေးဆိုင်ရာအဖွဲ့က John Springworth ကအခုလိုသုံးသပ်ပါတယ
် It's certainly possible that Boris Johnson and Donald Trump after a no deal Brexit negotiate a quick trade deal
သဘောတူညီချက်မဲ့ Brexit ပြီးတဲ့နောက် Johnson နဲ့ Trump တို့အကြားကွန်တွေးသဘောတူညီချက်တစ်ခုအမြန်ရရင်ညှိနှိုင်းဖို့စေကြပေါက်ဖြစ်နိုင်ပါတယ်။အမြန်လုပ်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေကတိတ်ကျဉ်လွန်ပြီးစီးပွားရေးအကျိုးအမြတ်နည်းနည်းပဲရှိပါတယ်။ကုန်သွယ်ရေးသဘောတူညီချက်တွေရနိုင်တယ်ဆိုတာတက်သေးပြဖို့ဗြိတိန်ဘက်မှနိုင်ငံရေးအရာတိတ်ကိုလိုအပ်နေတော့အမေရိကန်ကအသာစီးရတာမျိုးဖြစ်သွားနိုင်ပါတယ်
။ဒါပေမဲ့သဘောတူညီချက်မဲ့ Brexit ကြောင့်စီးပွားရေးပေါ်ရိုက်ခတ်လာမှာကိုတခြား G7 ခေါင်းဆောင်တွေစိုးရိမ်နေပြီးဝန်ကြီးချုပ်ဂျွန်ဆန်ဟာလမ်းမပေါ်ရောက်နေတယ်ဆိုပြီးသူ့ကိုပြောကြပွဲရှိတယ်လို့လီလာသူဂျွန်ကော်တန်ကပြောပါတယ
် With everybody saying look Boris are you nuts other British economy
Yeah Boris ခင်ဗျားယူနေသလားလို့ပြောနေကြပါတယ်ဗြိတိန်စီးပွားရေးကအကျနေပါပြီ
ပြည်တွင်းနိုင်ငံရေးတိုက်ပွဲထဲမှာဂျွန်ဆန်နစ်နေချိန်သူလမ်းကြောင်းပြောင်းလာအောင်တခြား G7 ခေါင်းဆောင်တွေကစီယုံမဲ့ပုံမရှိပါဘူးဂျွန်ဆန်ရဲ့မဟာဗျူဟာကနောက်ဆုံးမိနစ်မှာ EU ကပြောင်းလာအောင်မျှော်လင့်ဖို့အဲ့ဒီလိုဖြစ်မလာရင်သဘောတူညီချက်မဲ့ Brexit ကြောင့်ဖြစ်လာတဲ့ဗျံပရာအခြေအနေတွေဟာ EU ကခေါင်းမာတာကြောင့်ဆိုပြီးအပြစ်တင်ဖို့ဖြစ်မယ်လို့လေလာသူတွေကသုံးသပ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြပြချင်းပါပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မုံကတလှည့်ပြောပြပေးပါအောင်ရှင်
မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ဆွေးနွေးဖို့ပဲဖြစ်ဖြစ်ရင်ဆိုင်ဖို့ပဲဖြစ်ဖြစ်အသင့်ရှိနေတယ်လို့ဒီကနေ့ပြောကြပြီးတော့ရှေ့မတွန်းနိုင်ဖြစ်နေတဲ့နျူကလ িয়ার ရေဆွေးနွေးမှုတွေပေါ်အမေရိကန်အစိုးရရဲ့ချင်းကပ်ပုံကိုပြောင်းဖို့လုံလုံလောက်လောက်အချိန်ပေးထားပြီလို့တတိပေးလိုက်ပါတယ်မြောက်ကိုရီးယားပေါ်အမေရိကန်ကအရေးယူတန်းခတ်မှုတွေထပ်လုပ်မယ်ဆိုရင်တော့တွက်ချက်မှုအမှားဖြစ်သွားလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံသားဝင်ကြီးရီယွန်ဟိုရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCN နေတဲ့မှာဖော်ပြခဲ့ပါတယ်ဂျပန်နဲ့တောင်ကိုရီးယားကြားမှာစစ်ဖက်ထောက်လိုက်ရေးသတင်းတွေအပြန့်အလှန်ဖလှယ်ရေးဆိုင်ရာသဘောတူညီချက်ကိုအဆုံးသတ်ဖို့အတွက်တောင်ကိုရီးယားဘက်ကဆုံးဖြတ်လိုက်တာဟာနှစ်နိုင်ငံကြားအပြန့်အလှန်ယုံကြည်မှုကိုထိခိုက်ပျက်စီးစေတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဒီကနေ့သတိပေးလိုက်ပါတယ်။ဘရာဇီးလ်နိုင်ငံကအမေဇွန်တတော်ကြီးအကြီးအကျယ်မီးလောင်ကျွမ်းနေတဲ့ကိစ္စကိုမကြာခင်ကျင်းပမဲ့ G7 ထိပ်သီးစည်းဝေးပွဲမှာအဓိကထားဆွေးနွေးတဲ့လို့ပြင်သစ်သမ္မတပြောခဲ့တာကိုဘရာဇီးလ်သမ္မတဂျာယာဘော်ဆနေရိုကသူ့နိုင်ငံအချုပ်အခြာကိုဝင်ဆွတ်တာပဲလို့ဆွဆွဲလိုက်ပါတယ်။ကမ္ဘာကြီးအတွက်အောက်ဆီဂျင်20ရာခိုင်နှုန်းထုတ်ပေးနေတဲ့အမေဇုန်အမဲစိန်တက်တော်ကြီးမီးလောင်နေတာဟာနိုင်ငံတကာပြဿနာဖြစ်တဲ့ကမ္ဘာအင်ဂျင်မီးလောင်နေပြီလို့ပြင်သစ်သမ္မတအမနျော်မက်ခရွန်ကတွစ်တာပေါ်မှာရှင်းသားခဲ့တာပါ။အချိန်ပြင်းပြင်းနဲ့လောင်နေတဲ့တောမီကြောင့်အရေးပါပြီးတော့ပြန်အစားထိုးလို့မရနိုင်တဲ့ဂေဟာစနစ်ကြီးပြောက်ွယ်ပျက်စီးသွားမဲ့ဘေးနဲ့ရင်ဆိုင်နေရပါတယ်။မြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်သိမ်းတဲ့ခြေကိုနိုင်ငံတွေကထွက်သွားအောင်လုပ်ခဲ့တဲ့2019ခုနှစ်တုန်းကလူမျိုးတုံးတပ်ဖြတ်ဖို့အထိရည်ရွယ်လုပ်ခဲ့တာလို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြောကြားလိုက်ပါတယ်ရှင်
။သတင်းကြေညာကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Vidac Zonyet ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အသံလွှင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington,